ယူကရိန်းနိုင်ငံမှာ EU ဥရောပသမဂ္ဂလှူလာသူဆန္ဒပြသူတွေနဲ့အဓိကယုံတင်းရဲတွေကြားယုံရင်ဆန်ခတ်ဖြစ်ခဲ့ကြပြီးတဲ့နောက် Kiev မြို့လေရင်းပြင်ရှိဆန္ဒပြစခန်းတစ်ခုကိုဝိုင်းရံထားတဲ့လုံခြုံရေးတပ်ဖွဲ့တွေကရုတ်သိမ်းပေးလိုက်ပါတယ်။ Kiev မြို့လွတ်လပ်ရေးရင်းပြင်မှာဆန္ဒပြသူတွေယာယီတဲတန်းကိုလုံခြုံရေးတွေကဝင်ရောက်စီးနင်းပြီးဖျို့ချခဲ့ပြီးနိုင်ရီအတန်းကြားဗိုလ်တခုနေမနေ့ပိုင်းကမြို့တော်ခန်းမထဲမှာနှစ်ဖက်ယုံရင်ဆန်ခတ်ဖြစ်ခဲ့ကြတာပါ။ယူကရိန်းသမ္မတဗစ်တာယာနူကော့ဗစ်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတာတွေမလုပ်တော့ပါဘူးလို့ဂတိပေးလိုက်ပြီးအတိုက်ခံတွေနဲ့ဆွေးနွေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အတိုက်ခံဘက်ကတော့ဆန္ဒပြသူတွေကိုအကြမ်းဖက်ခဲ့တဲ့လုံခြုံရေးရဲတွေကိုအပြစ်ပေးပြီးဖမ်းဆီးထားတဲ့ဆန္ဒပြသူတွေကိုလွှတ်ပေးရမယ်။သမ္မတအနေနဲ့သူ့အစိုးရကိုဖျက်သိမ်းပေးရမယ်။ဒါတွေကိုလက်တွေအကောင့်ထဲမဖို့မချင်းဘလို့စိစက်ဆွေးနွေးမှုမျိုးကိုမဆိုမစင်စားဘူးလို့ထပ်ခါတလဲလဲပြောထားပြီးဖြစ်ပါတယ်။မစ္စတာယာနူကော့ဗစ်ဟာယူကရိန်းချက်တဲ့ဖြေရှားဖို့ Kiev မြို့ကိုရောက်ရှိနေတဲ့ American လက်ထောက်နိုင်ငံသားရေးဝန်ကြီး Victoria Nuland နဲ့ရော EU ဥရောပသမ္မတနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲ Catherine Ashton နဲ့ပါတွေ့ဆုံဆွေးနွေးပြီးနောက်ပိုင်းအခုလိုအတိုက်ခံနဲ့ဆွေးနွေးမယ်လို့ကမ်းလှမ်းလိုက်တာပါ။American လက်ထောက်ဝန်ကြီး Victoria Nuland ဟာ Kiev မြို့လွတ်လပ်ရေးရင်ပြင်မှာဆန္ဒပြသူတွေနဲ့တွေ့ဆုံခဲ့ရမှာရဲတွေကအင်အားသုံးနှိမ်နင်းတာနဲ့ပတ်သက်လို့သမ္မတ Yanukovych ကိုသူတိုင်ကြားခဲ့တယ်လို့ပြောပါတယ်ရှင်။